မြန်မာနိုင်ငံမှာအမျိုးသမီးတွေဖွံ့ဖြိုးတိုးတက်ရေးအတွက်ရေရှည်မဟာဗျူဟာစီမံကိန်းတွေချမှတ်ထားပေမဲ့လို့တကယ်တမ်းလက်တွေ့အကောင့်ထဲပေါ်ဆောင်ရွက်မှုအားနည်းသလိုရှင်းလင်းတိကျတဲ့တာဝန်ယူဆောင်ရွက်မှုတွေလမ်းညွှန်ချမှတ်ထားတာမရှိဘူးလို့ WLB အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကဝေဖန်လိုက်ပါတယ်။အစိုးရကချမှတ်လှုပ်ဆောင်နေတဲ့အမျိုးသမီးများဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအမျိုးသားအဆင့်ဆယ်နှစ်တာမဟာဗျူဟာစီမံကိန်းကို WLB ကလေ့လာသုံးသပ်ပြီးတော့ဒီကနေ့စာတမ်းတစ်စောင်ထုတ်ပြန်လိုက်တာပါ။ဒီသုံးသပ်ချက်စာတမ်းမိတ်ဆက်ပွဲကိုကိုရိုင်းတော်ရောက်တည်ညွှန်ထားတဲ့ကိုကောင်းဆိုင်ကအပြည့်ဆုံးတင်ပြထားပါတယ
်။အစိုးရရဲ့နှစ်ချီစီမံကိန်းနဲ့လှုပ်ဆောင်နေတဲ့ Nesbol လို့ခေါ်တဲ့အမျိုးသမီးတွေဖွံ့ဖြိုးတိုးတက်ရေးဆိုင်ရာမဟာဗျူဟာစီမံကိန်းမှာအခုဆိုရင်6နှစ်ထဲကိုရောက်လာပါပြီ။ပြီးခဲ့တဲ့နှစ်တွေအတွင်းစီမံကိန်းရဲ့လှုပ်ဆောင်ချက်တွေထိရောက်မှုမရှိဘူးလို့ဒီစီမံကိန်းနဲ့ပတ်သက်လို့လေးလာဆက်စစ်သုံးသပ်ထားတဲ့ WLB အမျိုးသမီးအဖွဲ့ချုပ်ဦးမနိုင်ငယ်ကပြောပါတယ်။စီမံကိန်းပါအချက်လက်တွေဟာကြီးမားချက်ကြီးမားပေမဲ့လက်တွေ့အကောင်အထည်ဖုံးမှုကတော့အားနည်းနေတဲ့အကြောင်းတူရဲ့ပြီးအဖွဲ့အထွေထွေအတွင်းရေးမှုတော့ဆက်စဲကအခုလိုပြောပါရစေ
။နောက်ရှိဖွဲ့စည်းပုံမှာအမျိုးသမီးကိုခွဲခြားဆက်ဆံတဲ့အပိုင်းကြမ်းတမ်းတူရေးမညီများတဲ့အပိုင်းတွေအများကြီးရှိတယ်။ဆိုတော့သူက2008ဖွဲ့စည်းကိုသွားပြီးတော့အခြေခံလိုက်တဲ့ခါမှာဟိုဘောဒီတကယ်ပြဿနာဖြစ်တဲ့ဟာကိုကျွန်တော်တို့ထောက်ပြရတဲ့တစ်ချက်။နောက်တစ်ချက်ကျတော့ဒီမဟာဗျူဟာစီမံကိန်းကဒီ10နှစ်တာလို့ပြောပေမဲ့ဘယ်သူကအထူးသဖြင့်တာဝန်ယူတာဝန်ခံမှုအပိုင်းပေါ့နော်ဘယ်လိုတာဝန်ဖွဲ့ဝင်မှုတွေဘယ်လိုတာဝန်ယူမှုဘာမှရှိရှိလေးလေးရေးသားဖော်ပြတာတွေလည်းမရှိသလိုအကောင့်ထဲပေါ်ဆောင်ရွက်တဲ့အခါမှာလည်းအများကြီးလူတွေအများကြီးမသိတာတွေလည်းရှိတာပေါ့နော်အထူးသဖြင့်ကျွန်တော်တို့တကယ်အမျိုးသမီးအရေးကိုလုပ်နေတဲ့အမျိုးသမီးအဖွဲ့တွေတော့မှတချို့ကမသိနေရတဲ့ဟာတွေဖြစ်တယ်ပေါ့နော
်အခုစီမံကိန်းဟာအမျိုးသမီးတွေရဲ့လူမျိုးဘဝပုံမှန်တိုးတက်ကောင်းမွန်လာအောင်လက်တွေမှာဆောင်ရွက်ပေးနိုင်ခြင်းမရှိဘဲအားနည်းချက်တွေပြည်နေတဲ့စီမံကိန်းဖြစ်တယ်လို့သုံးသက်ချက်စာထဲမှာဝေဖန်ထားပါတယ်မြန်မာနိုင်ငံမှာစေစုနဲ့ချီဖြစ်ပွားနေတဲ့ပြည်တွင်းစစ်တမတော်ရဲ့အာဏာလွှမ်းမိုးမှုခေတ်နဲ့အညီလက်ရောညီထွေမှုမရှိတဲ့ဥပဒေတွေနဲ့ကြားမတန်းလူရေးပေါ်ဆောင်မှုကိုနှောက်ယှက်ဟန်တားနေတဲ့အတားအဆီးတွေကိုထိထိမိမိကင်တွေဆောင်ရွက်နိုင်ခြင်းမရှိဘူးလို့လည်းဒီစာထဲမှာသုံးသက်ရေးသားထားပါတယ်မြန်မာနိုင်ငံမှာအမျိုးသမီးတွေဖွံ့ဖြိုးတိုးတက်ရေးအတွက်ရေရှည်မဟာဗျူဟာစီမံကိန်း Nesbol ကိုအစိုးရရဲ့တစားဝဲချင်းနဲ့2023ခုနှစ်အထိရေးဆွဲထားတာပါစီမံကိန်းရေးဆွဲခြင်းကအမျိုးသမီးအဖွဲ့တွေရဲ့အကြံပြုချက်တွေထဲတွင်းတာမျိုးမရှိခဲ့ဘူးလို့တန်တော်ကြီးအမျိုးသမီးအဖွဲ့ရဲ့ဒါရိုက်တာနော်မမာချိုကအခုလိုပြောပါရစေ။အ
ဲ့ဒါကတော့ကျမတို့ဘယ်အပိုင်းတွေထဲလို့ရတယ်ဘယ်အပိုင်းတွေတော့ထဲတင်နေဆိုတာအစိုးရကိုကျမတို့ဟိုအားလုံးအမျိုးသမီးအဖွဲ့တွေစုစည်းပြီးဆွေးနွေးပြီးတော့တင်သွင်းထားတဲ့စာတမ်းတွေနဲ့ပါတာပေါ့နော်။တချို့ဟာတွေဆိုလို့ရှိရင်အကြံပြုထားတဲ့တချို့အဖွဲ့အစည်းတွေကအကြံပြုထားတဲ့အရာတွေမပါ။တချို့ဟာဆိုကျမတို့အကြံပြုထားတဲ့ဟာတွေလည်းမပါခဲ့ဘူးပေါ့နော်။အလုံးကြီးတော့ရှိခဲ့ပါ
အမျိုးသမီးများဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအမျိုးသားအစ်စ်မဟာဗျူဟာစီမံကိန်းသုံးသက်ချက်စာတမ်းကိုတော့ WLB အဖွဲ့နဲ့အတူ American ပြည်အောင်စု Fordham တက္ကသိုလ်နိုင်ငံတကာဥပဒေနဲ့တရားမျှတရေးဆိုင်ရာ Leader Center တို့ပူးပေါင်းပြီး2018ခုနှစ်မှာစတင်လုပ်ဆောင်ခဲ့တာဖြစ်ပြီးဒီကနေ့မေလ21ရက်နေ့မှာဒီသုံးသက်ချက်စာတမ်းကိုထုတ်ပြန်လိုက်တာပါဒီကနေ့စာတမ်းဖတ်ပွဲကိုတော့ရန်ကုန်မြို့ Green Hill Hotel မှာကျင်းပပြုလုပ်ခဲ့တာဖြစ်ပြီးအမျိုးသမီးတွေဖွံ့ဖြိုးတိုးတက်ဖို့ဆွေးနွေးပွဲစကားဝိုင်းတွေလည်းကျင်းပခဲ့ပါတယ်ခင်ဗျာ